လူမျိုးရေးခွဲခြားမှုပွားပြောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့အတွက်ရုရှားအစိုးရကပြက်ကွက်နေရဲဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးကော်မတီတရားကဝေဖန်ဖြစ်တယ်မှာလေဒီသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့နိုင်ငံတွေရဲ့အခြေအနေကိုပုံမှန်ဆန်းစစ်တဲ့လူမျိုးရေးခွဲခြားမှုပွားပြောက်ရေးဆိုင်ရာကုလသမဂ္ဂကော်မတီအစည်းအဝေးကိုရုရှားဘက်ကဥပဒေနဲ့လူခွင့်ရေးပညာရှင်36ဦးပါတဲ့အဖွဲ့ဆီလွတ်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီအဖွဲ့ဟာ18ဦးပါတဲ့ကုလသမဂ္ဂကော်မတီကိုကြီးလေသဘောပေါက်အောင်လို့မစည်းရုံးနိုင်ခဲ့ပါဘူးဒီကော်မတီအခုအစည်းအဝေးအတွက်မှာ6နိုင်ငံရဲ့အခြေအနေကိုသုံးသပ်ရမှာတော့ရုရှားနိုင်ငံအလှည့်ကျရောက်လာခဲ့တာပါလူမျိုးရေးခွဲခြားမှုပွားပြောက်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ဒီစာချုပ်အတိုင်းဘလောက်လိုက်နာဆောင်ရတယ်လဲဆိုတာကိုဒီကော်မတီကနေပြီးတော့စောင့်ချက်သုံးသပ်ရပါတယ်အခုလက်ရှိဖြစ်နေတဲ့လက်နက်ကိုင်ပြည်ပခအတွင်းမှာရုရှားတပ်တွေနဲ့ပုဂ္ဂလိကကြီးစားတပ်တွေဟာစာချုပ်ပါအချက်တွေကိုတွေ့ဖေပြီးတော့အထူးဖြစ်ဒီယူကရိန်းတိုင်းသားတွေပေါ်မှာစိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ကော်မတီကနေပြီးတော့သုံးသပ်ဖော်ပြပါတယ်ယူကရိန်းကိုရုရှားကြီးကျော်စစ်ဆာပြီးကြတဲ့ကဆိုလို့ရှိရင်ရုရှားရဲ့စစ်ရင်အလွန်ကြုံတုံ့ပြန်မှုတပ်ဖြတ်မှုတရားလက်လွတ်တပ်ဖြတ်စီရင်မှုညှဉ်းပန်းနှိပ်စက်မှုလိမ္မာဆိုင်ရာကြမ်းဖက်မှုအဆရှိတဲ့လူခွင့်ချိုးဖောက်မှုတိုင်ကြားချက်အများပြားကိုရရှိခဲ့တယ်လို့ကော်မတီရဲ့အဖွဲ့ဝင်တူဖြစ်တဲ့ Madad Peyadar ကပြောပါတယ်ရုရှားတို့သိမ်းပိုက်လိုက်တဲ့ယူကရိန်းနယ်မြေတဲကလူတွေအထူးသဖြင့်ကလေးငယ်တွေကိုရုရှားဘက်ကအတင်းကျပ်ပို့ဆောင်ခဲ့တယ်ဆိုတဲ့သတင်းချက်လက်တွေလည်းရရှိထားပါတယ်လို့အဲဒီကော်မတီဘက်ကပြောပါတယ်ဒီအခြေအနေတွေပေါ်မှာကော်မတီရဲ့စိုးရိမ်ချက်တွေကိုရုရှားဘက်ကဖြည့်ရှင်းနိုင်တာအချက်လက်ပြန်ပေးပို့တာမလုပ်ခဲ့ဘူးလို့လည်းအဲဒီကော်မတီဝင်ကပြောပါတယ်။ယူကရိန်းဘက်ကကလေးငယ်အတော်များများကိုရုရှားမိသားစုတွေကမွေးစားအောင်လို့ရုရှားဘက်ကပို့ဆောင်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်အဖွဲ့အစည်းတွေကပြောဆိုမှုတွေရှိခဲ့ပါတယ်။ကလေးတွေကိုအခုလိုမျိုးရုရှားဘက်အတင်းကျပ်ပို့ဆောင်တာဟာစစ်ရာဇဝမှုဖြစ်တယ်ဆိုပြီးတော့ရုရှားသမ္မတနဲ့ရုရှားနိုင်ငံကကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးတို့ကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကလည်းဖမ်းရမ်းထုတ်ထားပါတယ်။လူခွင့်ချိုးဖောက်တဲ့ဆူရဆွဆွဲချက်အားလုံးကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးလုပ်ဖို့ကိုလည်းကော်မတီဖွဲ့ဝင်တွေကရုရှားအစိုးရကိုတိုက်တွန်းတောင်းဆိုပါတယ်။ကော်မတီရဲ့ဒီအစီအစဉ်ကစားနဲ့ပတ်သက်ပြီးတော့ရုရှားဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမလုပ်သေးပါဘူးခင်ဗျာ။